အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဝါရှင်တန်ဒီစီစံတော်ချိန်အင်္ဂါနေ့ညဘက်ကပြောတဲ့နိုင်ငံတော်အခြေပြမင်ခွန်းထဲမှာယူကရိန်းအရေးနဲ့နိုင်ငံတွင်းကိုဗစ်ကပ်ရောဂါအရေးကုန်စည်နှုန်းကြီးမြင့်နေတာနဲ့နိုင်ငံရေးမှာအပြင်းထန်ကွဲပြားနေတာတွေကိုအဓိကပြောသွားပါတယ်။သူ့မင်ခွန်းတစ်ခုလုံးမှာတောက်လျှောက်လို့ပြောသွားတာကတော့သမ္မတအဖြစ်ဂျန်သစ္စာချင်းစုပွဲတုန်းကပြောခဲ့ဘူးတဲ့ညီညွတ်ရေးဆိုတာပါပဲ။ကျွန်တော်တို့ဟာကြုံလာတဲ့အကြက်လေးတိုင်းကိုအခွင့်အလမ်းဖြစ်ပြောင်းပြစ်လိုက်နိုင်တဲ့ကမ္ဘာပေါ်ကတခုတည်းသောတိုင်းပြည်ပဲဖြစ်ပါတယ်လို့တနိုင်နီးပါးကြမင်ခွန်းမှာသမ္မတဘိုင်ဒန်ကပြောသွားပါတယ်။လွန်ခဲ့တဲ့တစ်နှစ်ကတည်းကကျွန်တော်တို့ပို့ပြီးခိုင်မာအားကောင်းလာပါတယ်။ဒီကနေ့ကနေနောက်တစ်နှစ်ကြာတဲ့အခါအခုတည်းပို့ပြီးခိုင်မာအားကောင်းလာပါမယ်။လက်ရှိချိန်ဟာကျွန်တော်တို့ဖြစ်မှာရင်ဆိုင်နေရတဲ့အခက်အခဲတွေကိုရင်ဆိုင်ကျော်လွှားရမယ့်အချိန်ကာလပဲဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်တာနဲ့ပတ်သက်ပြီးသမ္မတဘိုင်ဒန်ကအပြင်းအထန်ပြစ်တင်ရှုတ်ချပြီးတော့လက်ရှိအရေးယူလှုပ်ဆောင်ထားတာတွေအပြင်ရုရှားလေရင်တွေအမေရိကန်လေပိုင်နဲ့တည်းဖြတ်ပြီးပြန်တန်းခွင့်ပိတ်ပင်လိုက်တဲ့အကြောင်းကိုလည်းကြေညာသွားပါတယ်။ဒီအပေါ်ပါတီနေရာစလုံးကလွှတ်တော်အမတ်တွေလက်ခုပ်တီးအားပေးခဲ့ကြပေမဲ့သူ့ရဲ့ပြည်တွင်းလုပ်ငန်းစီမံကိန်းတွေနဲ့ပတ်သက်လို့ Republican Party ဘက်ကဝေဖန်တုံ့ပြန်ခဲ့ပါတယ်။